ရခိုင်ပြည်နယ်မှာဇွန်လဆန်းကနေဩဂတ်စ်လအထိဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့သမ္မတဦးသိန်းစိန်ကနေပြည်ထောင်စုလွှတ်တော်စတုတ္ထပုံမှန်အစည်းအဝေးထံပေးပို့ခဲ့တဲ့တဝန်လွှာကိုပြန်လည်ရုပ်သိမ်းမှုလက်ရှိကျင်းပနေတဲ့ပြင်စမအကြိမ်ပြည်ထောင်စုလွှတ်တော်ကိုသမ္မတရုံးကနေအကြောင်းကြားခဲ့ပါတယ်အခုလိုသမ္မတရုံးကနေပြန်လည်ရုပ်သိမ်းလိုက်တာကိုရခိုင်တိုင်းရင်းသားတွေကဝမ်းသာကြရမှာဖြစ်ပေမဲ့လက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတော့တည်ရောက်မှုတစုံတရာမရှိဘူးလို့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌက VOA ကိုပြောပါတယ်ရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကန့်ကွက်ခဲ့ကြတဲ့ဒီတဝင်းလွာကိုသမ္မတကပြန်လည်ရုပ်သိမ်းတဲ့အကြောင်းဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့မဆုမျက်မွန်ကပြောပြပေးပါရှင်
ဟုတ်ပါတယ်ရခိုင်တိုင်းရင်းသားတွေကိုတစ်ဖက်သက်ဆွဆွဲထားတဲ့သတင်းသုံးသပ်ချက်ပါတဝင်းလွှာအပေါ်ရခိုင်တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်ရဲ့ကန့်ကွက်မှုကြောင့်ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်စတုတ္ထပုံမှန်အစည်းအဝေးမှာတော့မှတ်တမ်းမတင်ခဲ့တဲ့သမ္မတရဲ့တဝင်းလွှာကိုပယ်ဖျက်ပေးဖို့အတွက်သမ္မတရုံးကအခုလွှတ်တော်ကိုအကြောင်းကြားခဲ့တာဖြစ်ပါတယ်ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကဒီအကြောင်းကိုအခုလိုရှင်းပါတယ
်သမ္မတကြီးတင်ခဲ့တဲ့အဲ့ဒီတဝင်းလွှာပါနောက်ဆက်တွဲအဲ့ဒီတော့ကလည်းအဲ့ဒီဥစ္စာနဲ့ပတ်သက်လို့ကန့်ကွက်ခဲ့ကြတယ်နော်အဲ့ဒါကိုအဲဒီတော့ကဒီပြည်တော်စုလွှတ်တော်ကလည်းဆိုင်ငံလို့ပဲကြေညာခဲ့တာ哦ဆိုသမ္မတကြီးဘက်ကပြန်ကြားဖို့တခုတော့ဒီပြည်တော်စုလွှတ်တော်ကတော်တော်သမ္မတကြီးရှိကိုပါမယ်ထင်ပါတယ်အဲ့လိုပါမယ်ပါတဲ့ကာလနောက်ပိုင်းမှာပြည်တော်စုလွှတ်တော်ကလည်းရန်နာခဲ့တယ်လေအဲ့တော့အခုပြန်ဆတဲ့အခါမှာအဲ့ဒီသမ္မတကြီးကစုထကျင်လွှတ်တော်ကိုတင်ခဲ့တဲ့တော်တော်ကိုပြန်ရုပ်သိမ်းပါတယ်ဆိုတော့တော်တော်ထပ်ပါတော့ဘူး
ဇူလာပိုင်းလောက်တုန်းကတခါစတင်ခဲ့တဲ့ရခိုင်ပြည်နယ်ရင်းပဋိပက္ခတွေဟာရခိုင်ပါတီနဲ့ရခိုင်မျိုးချစ်တွေကြောင့်ဖြစ်တဲ့ဆိုတဲ့ပုံစံမျိုးသမရတဝင်းလွာနဲ့အတူပူးတွဲပါလာတဲ့သတင်းသုံးသပ်ချက်ထဲမှာရေးသားဖော်ပြထားတာဖြစ်ပါတယ်။အခုတခါရခိုင်ပြည်နယ်ကတခြားမျိုးတွေမှာမငြိမ်သက်မှုတွေပြန်လည်ဖြစ်ပွားနေချိန်မှာဒီတဝင်းလွာကိုရုပ်သိမ်းပယ်ဖျက်ဖို့သမရရဲ့ဆုံးဖြတ်ချက်ကအခုဖြစ်နေတဲ့အခြေအနေတွေပေါ်မှာဘလောက်တက်ရောက်မှုရှိနိုင်ပါသလဲ
။ဟိုအဲ့ဒီတဝင်းလွာကရခိုင်တွေကြောင့်မကောင်းတာတွေပြောတာကြီးဆိုတော့အဲ့ဒါကြောင့်လေတခိုင်တွေဟာပါတီတွေချုပ်တင်ကြံစီတဲ့ကြမ်းဖက်တယ်အဲ့ဒါမျိုးတွေနဲ့ဆွဆွေးတာတွေအများကြီးကိုအဲ့လိုဒီတန်ကလေးတွေရဲ့စီးပွားရေးလုပ်ငန်းကိုတော့မှရခိုင်ကုန်တွေကလုဖို့ကြိုးစားနေတယ်အရှောင်ရလို့ဘုံပါညာဒါမျိုးဆွဆွေးတွေဆိုတဲ့အစီအခံစာတစ်ခုဟာမြည်တိနော်ဒီဌာနဆိုင်ရာအကြီးကြီးစိုးရဖွဲ့အကြီးကြီးဒီခေတ်ကြီးမှာဗျာနော်ဒီလိုမျိုးညံ့ဖြစ်တဲ့အစီအခံစာမျိုးထွက်တဲ့ဌာနရှိတာတော့ကျွန်တော်တို့အံ့ဩပါတယ်ဒါမျိုးကရှင့်တောင်မှရှုဝဲဖိုင်တွေမှာထားရမယ့်ဟာပါတော့ပြည်သူလူထုကိုပြတဲ့ကိစ္စမျိုးဆိုလို့ရှိရင်ခုနလိုရင်ကျေးတဲ့တင်ွေတဲ့အဖက်တွေကမဖြစ်တဲ့ဝဟရာမျိုးကိုသုံးပြရမှာပေါ့လေအဲ့ဒါမျိုးစာဆောင်ကိုသတိရှိရှိနဲ့သမ္မတကြီးကရုပ်လိုက်တယ်။နောက်သမ္မတရုံးနဲ့ပတ်သက်တဲ့ဝန်ထမ်းပြောင်းလဲတွေလုပ်တယ်။နောက်ကာကွယ်ရေးဝန်ကြီးဌာနနဲ့ပတ်သက်တဲ့လည်းတချို့ပုဂ္ဂိုလ်တွေကိုပြောင်းလဲရှုတွေလုပ်တယ်ဆိုတာဒါလေးကတော့သင်သာမြင်သာတဲ့သမ္မတကြီးရဲ့စူးစမ်းဆောင်ရွက်မှုပါပဲ။အဲ့တော့ခုနအစီရင်ခံစာကိုတော်တော်ကြီးကိုပြန်ရုပ်သိမ်းလိုက်တယ်ဆိုတာတော့တန်ခါတို့နေနဲ့ရောရခိုင်ကုန်တဲ့တုအနေနဲ့ရောရခိုင်လူမျိုးတွေအကုန်လုံးကလည်းကျေစွတင်ကြမှာပါဒါပေမဲ့အခုဖြစ်နေတဲ့ပြည်ပခါနဲ့တော့ကျွန်တော်ထင်ပါတယ်ဒါဒီပြည်ပခါမဖြစ်ခင်လေးမှာသမ္မတကြီးပါတဲ့ဟာပါသမ္မတကြီးတုံတော်ကြောင့်လေဒီပြည်ပခါရှုပ်ငင်းသွားမယ်သူ့မို့အေးချမ်းသွားမယ်လို့ကျွန်တော်မထင်ဘူ
းရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဥက္ကဋ္ဌဒေါက်တာအေးမောင်ဖြစ်ပါတယ်ရှင်ဩဂတ်စ်လ22ရက်နေ့ကပြည်ထောင်စုလွှတ်တော်စီကိုပေးပို့ချက်မှာအချက်6ချက်ပါတဲ့တဝင်းလွှာကသာသမရရဲ့သဘောထားဖြစ်ပြီးတော့အဲ့ဒီတဝင်းလွှာနဲ့အတူပူးတွဲပါလာတဲ့သတင်းသုံးသပ်ချက်တွေဟာသမရရဲ့သဘောထားသုံးသပ်ချက်မဟုတ်ဘူးဆိုပြီးတော့ကန့်ကွက်ခံရပြီးတဲ့နောက်မှာပဲသမရရုံးကလည်းဖြေရှင်းခဲ့ပါသေးတယ်ရှင်